ရရှင်အားလုံးမင်္ဂလာပါခင်ဗျာကျွန်တော်ဒီနေ့ယုံကြည်ရာကဏ္ဍလေးမှာကိုကူကူဖတ်ဖို့ရေးတဲ့စာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပြောကြချင်ပါတယ်diary ဆိုတာမျိုးထက်စာရင်တော့ကျွန်တော်က note to self လို့ပဲပြောချင်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီနေ့တနေ့ကိုစိတ်ကူအတွေးတွေခံစားချက်တွေနဲ့ဖြတ်သန်းနေကြပြီမဲ့ဒါတွေကစိတ်ထဲမှာပဲဖြစ်ပြီးတော့စိတ်ထဲမှာပဲပျောက်သွားတယ်ပေါ့ဟိုးအရင်ခေတ္တရာဆိုရင်တချို့တိုက်ပွဲမညာရှင်ကြီးတွေသူတို့အဲ့ရပေမှာစကူစုပ်လေးနဲ့ခဲတံလေးနဲ့ထားတယ်တရေနိုးလို့စိတ်ကူအစ်စ်တခုရတယ်ဆိုဒါလေးကိုချရေးပြီးတော့မှပြန်အိပ်သွားတယ်ဆိုတာမျိုးလဲအားလုံးကြားပူးကြမယ်ထင်ပါတယ်ဒါမျိုးအမူအကျင့်လေးကိုကျွန်တော်တို့ကလက်တွေ့ဘဝမှာလုပ်လို့မရဘူးလားကျွန်တော်တို့ကိုယ်နဲ့မကွာအများတန်းရှိနေတဲ့ဖုန်းနဲ့မှာအချိန်မျိုးချမှတ်ထားလိုက်လို့ရတယ်အချိန်လေးတခုကိုရောက်နေပြီဒီလိုချမှတ်ခြင်းအပြင်ကိုယ်စိတ်ထဲမှာပဲရှိနေတဲ့အတွေးတစားကကိုယ်မျက်စိနဲ့မြင်ရတဲ့အချိန်လေးတခုကိုရောက်လာတယ်ပို့ပြီးတော့တိတိကျကျပြပြပြင်းပြင်းမျက်စိနဲ့မြင်လာရတယ်အဲ့တော့ကိုယ့်ရဲ့အိမ်မက်တွေဆိုလို့ရှိရင်ဒါကိုယ်နဲ့တဆင့်ပိုနီးစပ်လာတယ်အဲခန်းစားချက်တွေကျွန်တော်တို့စိတ်အားဆိုးတယ်စိတ်ဓာတ်တွေကျတယ်ဆိုလို့ရှိရင်မိတ်ဆွေတငယ်ချင်းတယောက်ကိုလိုက်ရှာပြီးပြောဖို့ဆိုတာအများတော့မလွယ်နိုင်ဘူးအဲဒါမျိုးကြလို့ရှိရင်စာမျက်နှာတွေကသူတို့ကကိုယ်စိတ်တွေဖြစ်တဲ့များကိုနားထောင်ပေးတဲ့အခါကျတော့ဒါဒီကိုယ်စိတ်ထွက်ပေါက်တစ်ခုလည်းဖြစ်လာတယ်အဲဒီလိုမျိုးကကိုယ့်ကိုယ်ကိုဖတ်ဖို့စာရေးတဲ့အကျင့်လေးဖြစ်လာပြီဆိုလို့ရှိရင်ဒါသူတို့ကကိုယ့်ရဲ့တိုးတက်လာခြင်းမတိုးတက်လာခြင်းတွေကိုလည်းသူတို့ထောက်ပြလာနိုင်တယ်ကိုယ်အိမ်မက်တွေနဲ့နီးလာတာဝေးသွားတာကိုယ်ဘာတွေပြောင်းလဲသွားလဲအချိန်တော်တော်လေးကြာသွားပြီဆိုလို့ရှိရင်နောက်ထပ်ရလာတဲ့အကျိုးတခုကကျွန်တော်တို့မကြာခဏစိတ်ထက်ကြတတ်တယ်အဲ့တော့စိတ်ထက်ကြပြီဆိုလို့ရှိရင်ဟာငါဒီတစ်ခေါက်တော့အဆိုးဆုံးပဲငါတအားစိတ်ထက်ကြနေပြီဆက်သွားလို့မဖြစ်နိုင်တော့ဘူးဆိုတဲ့အခြေအနေမျိုးမှာသူတို့တွေကပြန်ပြောပြလိုက်မယ်စာရွက်တွေကမမေ့တဘူးပြကျွန်တော်တို့ကဒါတနေ့တနေ့လှုပ်ရှားရုံးကန်နေနဲ့ကိုဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေကိုအိမ်မက်တွေကိုမေ့ခြင်းမေ့သွားတာသူတို့ကတော့အချိန်မေးပြန်ပြောပြနိုင်တယ်မင်းဘယ်တော့မှဘလို့ဒီလိုအခက်ခဲနဲ့ကြုံရလို့ဘလို့စိတ်တက်ကြခဲ့တယ်။ဒါတွေကိုအခုချိန်ပြန်တွေးကြည့်လိုက်။ဘာမှမဟုတ်တော့။အဲ့ခါကျတော့ကိုကဘာကိုမြင်လာတယ်လဲဆိုကိုဖြတ်တန်းခဲ့တဲ့ခရီးစဉ်ကိုအခုရောက်နေတဲ့နေရာ။ဒါတွေကိုမြင်လာတဲ့အခါမှာကိုရှေ့ဆက်မဲ့လမ်းအတွက်တွန်းအားတွေဖြစ်လာတယ်လို့တော့ကျွန်တော်ကတော့ယုံကြည်တယ်။အဲ့တော့ဒီဖြစ်လာတဲ့တွန်းအားကဒီတက်ကြမ်းနေပါတွေကိုဖတ်ပြီးတော့ရလာတဲ့ဘယ် motivation နဲ့မှမတူဘူး။ဒါကိုအတွေ့အကြုံတွေကကိုပြန်ရတဲ့သင်ခန်းစာ။ကိုအတွေ့အကြုံတွေကပြန်ရတဲ့တွန်းအား။ဒါပေမဲ့ဒီတွန်းအားရဖို့အတွက်ကတော့အခုကျွန်တော်ပြောနေတဲ့လိုမျိုးကိုကိုကိုဖတ်ဖို့စာရေးထားမှပဲရလိမ့်မယ်အဲ့တော့စာမရေးတတ်ဘူးဆိုတာမျိုးကတော့အစဉ်ကြီးမဟုတ်ဘူးလို့တော့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုကိုသူများဖတ်ဖို့ရေးတာမှမဟုတ်တာကိုဖတ်ကိုဖတ်ဖို့ရေးတာပဲစာရေးဆရာနာမည်ကြီးတွေတော့မှသူတို့ပထမဆုံးစာအုပ်ကိုရအောင်ရေးပြီးတော့မှနောက်ထပ်စာအုပ်ပေါင်းမြောက်များစွာနဲ့နာမည်ကြီးလာတာမျိုးပေါ့သူတို့တွေဆိုအများနဲ့ပြောလို့ရှိတယ်အာကိုငငယ်တော့ပထမဆုံးထုတ်ခဲ့တဲ့စာအုပ်ဆိုရင်ပြန်မဖတ်ပြရစေနဲ့ရှက်လို့ပါပါညာနဲ့ဟာတာပေါ့နော်ကျွန်တော်တို့လည်းအခုကိုယ့်ရဲ့ပထမဆုံးစာမျက်နှာကိုကိုရေးတဲ့အကျင့်လေးလောက်ကြည့်စေခြင်းနဲ့အဲ့တော့ဒီစာမျက်နှာနဲ့နောက်ပိုင်းစာမျက်နှာတွေထပ်ဖြစ်လာတဲ့အချိန်မှာကိုဘဝအမှတ်တမ်းတစ်ခုကိုအချိန်မရေးပြန်ကြည့်လို့ရတဲ့အမှတ်တမ်းတစ်ခုဖြစ်လာနိုင်စရာရှိပါတယ်တကယ်လို့များပေါ့နော်ကျွန်တော်တို့ဒီ Diary of Anne Frank လိုမျိုးတစ်ချိန်ချိန်မှာကိုစာတွေကလည်းမကြည့်သွားဘူးလို့လည်းကျွန်တော်တို့မပြောနိုင်ပါဘူးကျွန်တော်တို့စာရေးဆရာကြီး Edgar Allan Poe ဆိုလို့ရှိရင်လည်းသူမရှိတော့တဲ့အချိန်မှာသူရေးခဲ့တဲ့စာတွေကပြန်နိုင်မယ်ကြီးတာပေါ့နော်ဒါကတော့ကျွန်တော်ဖြည့်ဆွပြောတာပါအဲ့တော့ကျွန်တော်ဒီနေ့ပြောတဲ့အကြောင်းအရာလေးကတော့ဒီကိုကိုဖတ်ဖို့ရေးတဲ့စာ note to self အဲ့တော့ဒီလိုစာလေးတွေဒါကိုရေးပြမယ်ဆိုလို့ရှိရင်ဒါဒီကိုရဲ့စိတ်ကူးအိမ်မက်တွေကိုခံစားချက်တွေကိုပို့ပြီးတော့ပြီးပြင်းလာတယ်ကိုအတွက်ပို့ပြီးတော့အထောက်အကူဖြစ်နိုင်တဲ့အလေးချိန်လေးတစ်ခုဖြစ်တယ်ဆိုတာကိုပြောကြားလိုပါတယ်သောရရှင်များအားလုံးအကြံဉာဏ်ရှင်တွေကိုပိုင်ဆိုင်နေပါစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။